အိန္ဒိယခြေဆိုင် Bharat Electronics Limited BEL ကမြန်မာစစ်တပ်ကိုလေကြောင်းကာကွယ်ရေးစနစ်တွေရောင်းချခဲ့တယ်လို့မြန်မာစစ်တပ်ရဲ့လူ့အခွင့်အရေးချိုးဖောက်မှုတွေကိုလေလာစောင့်ကြည့်နေတဲ့ Justice for Myanmar အဖွဲ့ကပြောပါတယ်။ဒီ BEL ကုမ္ပဏီဟာအိန္ဒိယအစိုးရအစုရှယ်ယာအများစုကိုပိုင်ဆိုင်တာကြောင့်ဒါအိန္ဒိယအစိုးရကရောင်းချခဲ့တဲ့သဘောတည်းရောက်နေကြောင်းသုံးသပ်ပြောဆိုကြပါတယ်။မြန်မာစစ်တပ်ကို BEL ကုမ္ပဏီက9ချိန်ထက်မနည်းစစ်လက်နက်ပစ္စည်းတွေတင်ပို့ရောင်းချတဲ့အထက်မှာမြန်မာရေတပ်ရဲ့ကမ်းခြေစောက်တပ်ဖွဲ့ကအသုံးပြုမဲ့ရေဒါစောက်ကြည့်ရေးစနစ်တွေအပါအဝင်တခြားလေကြောင်းကာကွယ်ရေးနဲ့ဆိုင်တဲ့လက်နက်ပစ္စည်းတွေပါဝင်ကြောင်း GFN ကလှုပ်ဝှက်ရရှိတဲ့ Cyber Saturn အထောက်အထားတွေအရသိရတယ်လို့ဆိုပါတယ်။လက်ရှိမှာ American Dollar 6သိန်းမှုရှိတဲ့စစ်လက်နက်ပစ္စည်းတွေကို BEL ကုမ္ပဏီကတင်ပို့ရောင်းချခဲ့တာဖြစ်ပြီးဒါဟာကုမ္ပဏီနေနဲ့နောက်မှာမြန်မာနိုင်ငံကိုလက်နက်ပစ္စည်းအများအပြားတင်ပို့ရောင်းချရေးအတွက်ခြေလန်းအစဖြစ်နိုင်တယ်လို့လည်း GFN ကခန့်မှန်းပါတယ်။ဒီစစ်လက်နက်ပစ္စည်းကိုတော့မြန်မာနိုင်ငံခြေဆိုင် Mega Hill General Trading Company ကတဆင့်အိန္ဒိယခြေဆိုင် BEL ကုမ္ပဏီကမြန်မာနိုင်ငံကိုတင်ပို့ခဲ့တာလို့ဆိုပါတယ်။မြန်မာနိုင်ငံကို BEL ကုမ္ပဏီကဒီစစ်လက်နက်ပစ္စည်းတွေမတင်ပို့ခင်လေကကုလသမဂ္ဂမှာမြန်မာနိုင်ငံကိုလက်နက်တင်ပို့မှုရောင်းချမှုပိတ်ပင်ကန့်သတ်ရေးဆုံးဖြတ်ချက်ကိုမဲခွဲရမှာအိန္ဒိယကမဲမပေးဘဲနေခဲ့ပါတယ်ခင်ဗျာ။